ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့မြန်မာအစိုးရအပေါ်မှာ EU ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်လာရေးအတွက်ရည်ရွယ်ပြီးတော့ဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတဲ့ The Berlin Conference on Myanmar Genocide မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုတုံ့ပြန်တဲ့အနေနဲ့သတင်းစာရှင်းလင်းပွဲတစ်ခုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ရခိုင်ပြည်ပခါကိုကင်တယ်ဖြေရှင်းရမှာလူခွေချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အမေရိကန်ပါဝင် EU နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုစဉ်းစားနေတဲ့အချိန်မှာဒီဘာလင်ညီလာခံကိုကျင်းပကြတာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မက်မေခသတင်းပေးပို့ထားပါတယ်
။ဘာလင်မှာပြုလုပ်နေတဲ့မြန်မာနိုင်ငံကလူမျိုးတုံတက်ဖြတ်မှုဆိုင်ရာညီလာခံကိုမြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခွင့်ညှင်းပယ်ခံရတာနဲ့ပတ်သက်ပြီးဒီကနေ့မြန်မာနိုင်ငံမြဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UEHRD ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်ထောင်စုစီမံကိန်းအဖွဲ့ဝင်တဦးဖြစ်တဲ့ပူပေါင်းဆောင်ရွက်ရေးအကြီးအကဲဒေါက်တာအောင်ထွန်းသက်ကသတင်းစာရှင်းလင်းပွဲကျင်းပရတာနဲ့ပတ်သက်လို့အခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ
် As was explained by Marshall Sen, the purpose of today's press briefing
ဒီကနေ့သတင်းစာရှင်းလင်းပွဲလောက်အချင်းရည်ရချက်ကလောလောဆယ်မြန်မာလူမျိုးတုံးတက်ပြတ်မှုနဲ့ဆက်ဆက်ပြီးဘာလင်မှာလုပ်နေတဲ့ညီလာခံနဲ့ပတ်သက်ပြီးပြောချင်တာပါအများသောဆန္ဒအရကျွန်တော်တို့မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တချို့အဲ့ဒီညီလာခံကိုတွားတက်ဖို့ရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့လူတွေဒီညီလာခံကိုတက်ရောက်ဖို့ညှင်းဆုပ်ခံခဲ့ရပါတယ်
။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အစွန်းရောက်အုပ်စုကလုံခြုံရေးကင်းဆက်ခန်းတွေကိုစီးနှင်းတိုက်ခိုက်ခံရပြီးတဲ့နောက်မှာနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးမွတ်စလင်လူမျိုးတွေကိုလူမျိုးစုအလိုက်ရှင်းလင်းခဲ့ရရောက်ခဲ့တောင်းနိုင်ငံတကာဘက်ကထုတ်ဖော်ပြောဆိုမှုတွေရှိလာခဲ့တဲ့အပေါ်မှာမြန်မာအစိုးရဘက်ကတော့ငြင်းဆန်ထားပါတယ်။ဒီညီလာခံမှာမြန်မာကိုယ်စားလှယ်တွေကိုတက်ရောက်ခွင့်ညှင်းပယ်ခံရတာဟာမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့အမြင်သဘောထားတွေကိုတစုံတရာထိခိုက်စေနိုင်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ပြုံးကေတီနိုင်ကတော့အခုလိုပြောဆိုလိုက်ပါတယ်။
With the absence of effective dialogue between Myanmar and international
တကယ်ဆိုမြန်မာနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားမှာထိရောက်တဲ့တွေ့ဆုံဆွေးနွေးမှုတွေမရှိသလိုလက်တွေ့ကြပြီးနှစ်ဦးနှစ်ဖက်နားလည်မှုရှိရှိနဲ့ရှေ့ဆက်နိုင်မဲ့ဆွေးနွေးမှုတွေလည်းမရှိပါဘူးအခုချိန်မှာကျမတို့အနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးပုံမကောင်းမွန်တဲ့နားလည်မှုရဖို့နဲ့မတူညီတဲ့အမြင်တွေကိုတင်ပြခွင့်ရဖို့အတွက်မြန်မာလူမျိုးသုံးတက်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုတက်ရောက်ဖို့မျှော်လင့်ခဲ့ပါတယ်ပထမဆုံးအနေနဲ့ကျမတို့ကတခြားသူတွေရဲ့အမြင်တွေကိုနားလည်ကြနာမို့တွားရောက်နားထောင်ကြည့်ကြနာပါဒါကတာမန်အရက်ဖက်ကိုယ်စားလှယ်တွေကြားတွေ့ဆုံဆွေးနွေးမှုဖြစ်ပြီးအစိုးရတာဝန်ရှိသူတွေတွေ့တာလည်းမဟုတ်ပါဘူ
းမြန်မာနိုင်ငံကမွတ်စလင်လူမျိုးတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးမွတ်စလင်လူဦးရေ6သိန်းကျော်လောက်နိုင်ငံကနေထွက်ပြေးသွားရတယ်လို့နိုင်ငံတကာဘက်ကပြောဆိုမှုတွေရှိနေပြီးဒီအတွက်အရေးယူမှုတွေပြုတ်လို့ဖို့နိုင်ငံတကာဘက်ကလှုပ်ဆောင်နေတာတွေရှိပါတယ်။ဒီလိုလှုပ်ဆောင်နေတာမှာလက်ရှိကတော့စစ်တပ်စစ်ဆင်ရေးကိုတာဝန်ယူကုကဲခဲ့တဲ့မြမတက်မတော်ဘက်ကဗိုလ်ချုပ်မောင်မောင်စိုးကိုတော့အရေးယူမှုတွေလှုပ်ထားပြီးနောက်ထပ်လှုပ်ဖို့လှုပ်ဆောင်နေတာတွေလည်းရှိနေတာပါ။ဒီအတွက် EU ခေါင်းဆောင်တွေအနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်လာနိုင်ဖို့ရည်ရွယ်ပြီးမြမနိုင်ငံကလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတာပဲဖြစ်ပါတယ်။လူမျိုးတုံးတက်ဖြတ်မှုတွေရှိနေတယ်လို့နိုင်ငံတကာဘက်ကဆွဆွဲပြောဆိုနေတာနဲ့ပတ်သက်လို့ဒေါက်တာအောင်ထွန်းသက်ကတော့အခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
် Please give us a space to share our views. We are not stopping anyone.
ကျွန်တော်တို့မြင်တွေကိုလည်းပြောခွင့်ပေးပါကျွန်တော်တို့အနေနဲ့သူတို့သိချင်မြင်နေတာတွေကိုပိတ်ပင်တားဆီးနေတာမဟုတ်ပါဘူးသူတို့မှလည်းသူတို့ခွင့်ရရှိတယ်လို့ကျွန်တော်တို့မှလည်းကျွန်တော်တို့ခွင့်ရရှိပါတယ်ကျွန်တော်တို့ကသူတို့ဘက်လိုက်နေတယ်လို့ဆိုလိုတာမဟုတ်ပါဘူးကျွန်တော်တို့ဆိုလိုချင်တာကသူတို့မှလည်းသူတို့ဘက်ကအမြင်ရှိပါတယ်ကျွန်တော်တို့ကလည်းကိုယ့်အမြင်ကိုပြောပြချင်တာ
ပါ UEHRD အဖွဲ့ဝင်ဖြစ်တဲ့ဒေါက်တာအောင်ထွန်းသက်အနေနဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကိုတော့မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့အနေနဲ့ကိုစားပြုရှင်းလင်းခဲ့တာဖြစ်ပါတယ်ရှင်